Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဩဂတ်စ်လ31ရက်နေ့တနင်္ဂနွေနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16.25ရုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ငိမ့်ချမ်းပါဒီနေ့ညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
ကျွန်မဧတနာကြောပါရှင်အီရန်နိုင်ငံမြောက်ပိုင်းမှာဂျီဟတ်ဝါရီရဲ့စီးနှင်းခံရလို့ဒီနှစ်လကြာပိတ်မိနေပြီးတော့စားရည်ရိတ်ခါညော့နေပြလာနေတဲ့မြို့ကိုအီရတ်တပ်ဖွဲ့တွေဒီကနေ့ပဲထိုးဖောက်ဝင်ရောက်နိုင်ပြီလို့ဆိုပါတယ်။အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမြင့်နေနိုင်မှုရည်ရွယ်ချက်နဲ့ဂျပန်နိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်ကတော့အိန္ဒိယရှေးဟောင်းမြို့ကိုဒီခေတ်မီအဆင်ပြေတဲ့မြို့တစ်မြို့အဖြစ်အသွင်ကူးပြောင်းရေးအတွက်ဂျပန်နဲ့သဘောတူစာချုပ်ချုပ်ခဲ့ပါတယ်ရှင်။ဒီလိုမျိုးဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုတော့ဒီညပိုင်းမှာပြောပြဖို့ရှိပါတယ်ကိုငိမ့်ချင်ကြီး
။ကောင်းပါပြီခင်ဗျာ။သတင်းတွေအချိန်ညာပြီးမှာတော့ပါကစ္စတန်မြို့တော်ကအစိုးရရုံးတွေကိုဝင်ရောက်ဖို့ကြိုးစားတဲ့ဆန္ဒပြမှုတွေနဲ့ပတ်သက်လို့အစိုးရအနေနဲ့တားဆီးရမှာဖြစ်ကြောင်း
When the protesters try to break the gates of the presidency, when the protesters try to break...
Asoya Ubre Piu, Mavi Mammon ga pyo twa ra phit par de. Naw pai ma ro Chin Taiyin da rye hne tit ku pwe ro tadin saung ma ko le na sin ya ma phit par de. Akhu yin song ga ro naw song ya tadin ni ko Mat Ee Tanna Chon ne Mat Mo Pyu ro ga chin nya pe ma phit par de.
အီရန်နိုင်ငံမြောက်ပိုင်းမှာဂျီဟတ်ဝါဒီတွေစီးနှင်းခံရလို့မြို့နယ်လူတွေနှစ်လကြာပိတ်မိနေပြီးတော့စားရည်ရိတ်ခံတဲ့စေဝါပစ္စည်းတွေလည်းလျော့ပါလာနေတဲ့အမာလီမြို့ကိုအီရတ်တပ်ဖွဲ့တွေဒီကနေ့ပဲထိုးဖောက်ဝင်ရောက်နိုင်ပြီလို့အီရတ်အရာရှိတွေကပြောပါတယ်။အမာလီမြို့တဝိုက်မှာ ISIS Islamic နိုင်ငံတော်တပုံတွေကိုအမေရိကန်ကလေကြောင်းကဆစ်ဆင်မှုလုပ်ခဲ့ပြီးတော့မြို့ထဲမှာပိတ်မိနေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပစ္စည်းတွေချပေးခဲ့လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။အမေရိကန်လေတပ်ကဩစတြေးလျပြင်သစ်နဲ့ဗြိတိန်နိုင်ငံတို့ကလေယာဉ်တွေနဲ့အတူအကူအညီတွေချပေးခဲ့လို့ပန်တဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်ရှိသူရေတပ်ဒုတိယဗိုလ်ချုပ်ကြီးဂျွန်ကာဘီကပြောပါတယ်။အဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေချပေးဖို့လုပ်ငန်းကိုပံ့ပိုးတဲ့အနေနဲ့အနာက ISIS အကြမ်းဖက်သမားတွေကိုအမေရိကန်ကတခြားသူတွေနဲ့ပူးရဲစီစဉ်တဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့ဗိုလ်ချုပ်ကြီးကာဘီကပဲဆိုပါတယ်။ဩစတြေးလျကတော့ဒီ Islamic နိုင်ငံတော်စစ်သွေးကြွတွေကိုပြန်ပြီးတော့တိုက်ခိုက်နေတဲ့ Guards တပ်ဖွဲ့တွေကိုနိုင်ငံတကာကလက်နက်ထောက်ပံ့ရေးမှာသူတို့လည်းပါပြီလို့ပြောပါတယ်။အီရတ်ကအခြေအနေဟာလူသားမျိုးနွယ်ကိုထိခိုက်စေတဲ့ကပ်ဘေးဆိုးကြီးဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကတင်းငရီနီကပဲပြောသွားခဲ့ပါတယ်။ဂျာမန်ပြည်တွင်းထောက်လှမ်းရေးအကြီးအကဲကတော့ ISIS တိုက်ခိုက်ရေးသမားတွေရဲ့ရက်စက်မှုအစွန်းရောက်မှုနဲ့ပြင်းထန်မှုတို့ကြောင့်လူငယ်မွတ်စလင်တွေသူတို့ကိုကြိုက်ကြတယ်လို့ပြောပါတယ်။ဂျာမနီကနိုင်ငံကနေပြီးတော့ဒီ Islamic တိုက်ခိုက်ရေးသမားတွေစီကိုတွားပြီးတော့ပူးပေါင်းသူအယောက်400မကရှိတယ်လို့သူကဂျာမနီရေဒီယိုဌာနတစ်ခုကိုဒီကနေ့ပဲပြောသွားခဲ့ပြီးတော့အဲ့ဂျာမနီနိုင်ငံသားတွေဟာ ISIS အတွက်အသေးခံဘုံခွဲမှုအနည်းဆုံး5ခုလုပ်ခဲ့ပေးသွားပြီလို့သူကပြောသွားခဲ့ပါတယ်
။ရုရှားနိုင်ငံအနေနဲ့ယူကရိန်းရှေ့ဘက်မှာစီးရီးလှုပ်ရှားမှုတွေကိုဆက်လုပ်နေဦးမယ်ဆိုရင် EU ဥရောပသမဂ္ဂအဖွဲ့အနေနဲ့ပိတ်ဆို့တန်းခတ်အရေးယူမှု sanction အသစ်တွေချမှတ်ရလိမ့်မယ်လို့ဒီကနေ့အစောပိုင်းကသတိပေးပြောဆိုလိုက်ပါတယ်။ဒါပေမဲ့အဖွဲ့ဝင်28နိုင်ငံတွေကနိုင်ငံတော်တော်များများကရုရှားရဲ့သဘာဝတန့်ငွေနဲ့ကုန်သွယ်ရေးပေါ်မိခိုအားထားရတဲ့နိုင်ငံတွေဖြစ်တာမို့ရုရှားပေါ်ချမှတ်မဲ့အရေးယူပိတ်ဆို့မှုဘလောက်ထိပြင်းထန်မဲဆိုတဲ့အချက်နဲ့ပတ်သက်ပြီးဥရောပသမဂ္ဂတွေမှာသဘောထားကွဲပြားမှုတွေနဲ့နဲ့ရှိုင်းရှိုင်းရှိနေပါလေ။ရုရှားစစ်တပ်တွေယူကရိန်းမှာစီးရီးလှုပ်ရှားမှုဆက်လုပ်ရင်အဖွဲ့အနေနဲ့ဘယ်လိုအရေးယူမှုအသစ်တွေလုပ်မယ်ဆိုတဲ့စီးရင်တစ်ခုပြင်ဆင်ဖို့တတိပေးထားတယ်လို့ဒီကနေ့အစောပိုင်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာကျင်းပတဲ့အစည်းအဝေးမှာ EU ခေါင်းဆောင်တွေကပြောဆိုလိုက်ပါတယ် EU ထိပ်တန်းခေါင်းဆောင်တွေဟာစနေနေ့ကဘရပ်ဆဲလ်မြို့မှာယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုနဲ့တွေ့ဆုံခဲ့ပါတယ်သမ္မတပိုရိုရှန်ကိုကယူကရိန်းနိုင်ငံနဲ့ကပြဿနာတွေနဲ့ပတ်သက်လို့ပိုပြီးပြင်းထန်တဲ့ရေယူဆောင်ရွက်မှုတွေလုပ်ပေးဖို့အနောက်နိုင်ငံခေါင်းဆောင်တွေကိုတောင်းဆိုထားပါတယ်ထောင်နဲ့ချီတဲ့ရုရှားစစ်တပ်တွေနဲ့ယာနဲ့ချီတဲ့တန်ကတပ်တွေယူကရိန်းပိုင်နဲ့မြေပေါ်မှာနေရာယူနေကြတယ်လို့သမ္မတပိုရိုရှန်ကိုကပြောဆိုပါတယ်။အခုလိုလုပ်ရက်တွေကလနဲ့ချီကြနေပြီဖြစ်တဲ့ပြည်ပခန့်တွေကိုနိုင်ငံရေးနည်းအရဖြည့်ရှင်းနိုင်မဲ့မျှော်လင့်ချက်တွေပေါ်ထိခိုက်မှုရှိနိုင်တယ်လို့လည်းယူကရိန်းသမ္မတကသတိပေးပြောဆိုထားပါတယ်။ရုရှားတပ်ဖွဲ့တွေနဲ့စစ်တပ်ပိုင်ဆိုင်မှုတွေအားလုံးယူကရိန်းနိုင်ငံထဲကချက်ချင်းဆုတ်ခွာထွက်ပြေးဖို့ EU ဖွဲ့ကပူးတွဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်။တတိထောက်ထားတွေအများကြီးရှိနေတဲ့ကြားကပဲအဲ့ဒီလိုတပ်ဖွဲ့ ယူကရိန်းမှာမရှိပါဘူးလို့ရုရှားနိုင်ငံဘက်ကညင်ဆိုထားပါတယ်
။အရှေ့လယ်ပိုင်းကအစ္စရေးတို့နေရာယူထားတဲ့ဂိုလန်ကုန်းမြင့်ဒေသမှာအရင်တစ်ဘက်ကစီးရီးယားသဘုံတွေဖမ်းခေါ်သွားတဲ့ဖိလစ်ပိုင်ငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေအားလုံးအခုအန္တရာယ်ကနေလွတ်မြောက်သွားပြီလို့ကုလသမဂ္ဂကပြောပါတယ်။အပြစ်ခတ်ရဲစဲရေးသဘောတူညီချက်အရဖိလစ်ပိုင်ငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်40လုံးသူတို့ကိုဖမ်းထားတဲ့နေရာတွေကနေထွက်လာနိုင်ပြီလို့ UNDOF ကုလသမဂ္ဂရဲ့ပြစ်ခတ်မှုမပါဘဲနဲ့စောင့်ကြည့်ရေးတပ်ဖွဲ့ကပြောသွားတာပါဒီလိုမျိုးပြစ်ခတ်ရဲစဲရေးသဘောတူညီမှုမရခင်မှာတော့ကုလရဲ့ဖိလစ်ပိုင်တွေဘွားငြိမ်းချမ်းရေးထိန်းတပ်သားတွေနဲ့သဘုံတွေ9နာရီကြာတပ်ပွဲတွေဖြစ်ခဲ့လို့ဖိလစ်ပိုင်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီး Gregoros ကတပေါင်ကလည်းပြောသွားခဲ့ပါတယ်။အရင်သတင်းပကကုလသမဂ္ဂထိန်းတက်ဖွဲ့တွေကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းတက်ဖွဲ့တွေဖိလစ်ပိုင်နိုင်ငံသား80ကျော်ဖမ်းခံခဲ့ရတာပါ။အဲ့ဒီကမှ32ရက်ကိုတော့အရင်တစ်ပကပဲကယ်တင်နိုင်ခဲ့ပါတယ်။အရင်သတင်းပမှာပဲဖီဂျီကငြိမ်းချမ်းရေးထိန်းတက်ဖွဲ့ဝင်44ဦးလည်းဖမ်းခံခဲ့ရပြီးတော့အဲ့ဒီဂိုလန်ကုန်းမြင့်ဒေသမှာရောက်နေတဲ့စီးရီးယားသဘုံတွေကပဲဖမ်းဆီးတာဖြစ်ပါတယ်။သူတို့တွေပြန်လွတ်မြောက်ရေးအတွက်ကုလသမဂ္ဂကတောင်းဆိုထားတာပါဘယ်အဖွဲ့ကဖန်ဆီးထားလဲဆိုတာတော့မကြေညာပါဘူးရှင
်တနည်းတွင်နေ့ကဆိုမာလီယာနိုင်ငံမြို့တော်မိုဂဒီရှုမှာနိုင်ငံရဲ့ထောက်လှမ်းရေးရုံးတွေကိုစစ်သွေးကြွတွေကဝင်ပြီးတိုက်ခိုက်ခဲ့တယ်လို့တာဝန်ရှိသူတွေကကြေညာလိုက်ပါတယ်တောင်းကျမ်းသူစစ်သွေးကြွတွေကအစိုးရထောက်လှမ်းရေးရုံးတွေကိုဘုံတွေတင်ထားတဲ့ကားတစ်စင်းကဝင်တိုက်ခိုက်အပြီးတနက်ပစ်ခတ်မှုတွေအပြန်အလှန်ဖြစ်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုပါတယ်အဲ့ဒီဆောင်ထဲမှာအချင်းစခန်းထားရှိပြီးတော့တန်တရာရှိတဲ့စစ်သွေးကြွတွေကိုချုပ်နှောင်ထားပါတယ်။ခုလိုတိုက်ခိုက်မှုကဘသူလက်ချက်ဆိုတာချက်ချင်းထုတ်ပြောတာမျိုးမရှိသေးပေမဲ့ဒီတိုက်ခိုက်မှုကမကြသေးခင်ကဆိုမာလီမျိုးတော်ကိုဇက်တိုက်တိုက်ခိုက်မှုတွေအရှိန်မြင့်လုပ်ခဲ့တဲ့အာရှဘပ်အစ္စလာမ်တောင်းကျမ်းသူတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့တာဝန်ရှိသူတွေကပြောဆိုကြပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံအစ္စလာမ်ဘက်မြို့မှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေနဲ့ရဲတွေကြားမှာတိုက်ခိုက်မှုတွေဖြစ်ပွားတာကိုသတင်းရိုက်ကူးတင်ပြတဲ့ရုံမြင့်တန်းကြားအဖွဲ့သားတွေနဲ့တခြားသတင်းတောက်တွေကိုပါကစ္စတန်ရဲကစတင်ပြီးတော့တိုက်ခိုက်နေပါပြီ။ပါကစ္စတန်ရဲ့သတင်းဌာနတွေကရုပ်သံကင်မရာမန်တွေအများပြားရောသတင်းတောက်တွေရောကိုရဲကပြင်းပြင်းထန်ထန်ရိုက်နှက်ခဲ့တယ်လို့ပါကစ္စတန်မျိုးတော်က VOA သတင်းတောက် Ayaz Gal ကပြောပါရီဒီလိုသတင်းတောက်တွေကိုတိုက်ခိုက်မှုကိုဝန်ကြီးချုပ် Nawaz Sharif နဲ့ရင်းနှီးတဲ့ဝန်ကြီးတဦးကရောနိုင်ငံတော်ဝန်ကသတင်းဌာနတွေကရောရှုံချကြပါရီလွတ်တော်ပြင်ပမှာနှစ်ပတ်ကြာစခန်းချနေကြတဲ့စနားပြသူတွေကစနေနေ့မှာဝင်းချီဆက်တွေအသုံးပြုပြီးတော့အရန်တားတွေကိုဖယ်ရှားလို့ဝင်းကြီးချုပ်ရဲ့နေအိမ်ကိုအတင်းဝင်ရောက်ဖို့လှုံ့ဆော်ကြတဲ့ကရဲနဲ့စနားပြသူတွေကြားမှာတိုက်ခိုက်မှုတွေစတင်ဖြစ်ပွားပြီးတော့လူသုံးဦးမကသေဆုံးက300ကျော်ဒဏ်ရာရသွားခဲ့ရပါတယ်။ရဲကမျက်ရည်ယိုပုံးတွေရာဘာကြီးတွေအသုံးပြုခဲ့ကြတာပါ။ဝင်းကြီးချုပ်ရှရစ်နှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့စနားပြသူတွေကိုနာမည်ကျော်ခရစ်ကတ်အာကစားသမားဘွားကနေပြီးတော့နိုင်ငံရေးလောကရေးရောက်လာတဲ့အင်မရန်ခန်နဲ့အယူဆွဲပြင်းထန်တဲ့တဟီရီအယ်ဂဝါဒရီတို့ကဦးဆောင်တာဖြစ်ပါတယ်။မစ္စတာရှရစ်မဲပြတ်သက်နဲ့အနိုင်ရခဲ့လို့2013မေလရွေးကောက်ပွဲမှာမဲမတမာမှုတွေအကြီးအကျယ်ရှိခဲ့တယ်လို့သူတို့ကဆွဆွဲနေတာပါ။နိုင်ငံတကာစောင့်ကြည့်သူတွေကတော့ရွေးကောက်ပွဲဟာတရားမျှတမှုရှိပါတယ်လို့ပြောပါတယ်။မစ္စတာရှရစ်ကလည်းသူယာရုကနှုတ်ထွက်ပေးမှာမဟုတ်ဘူးလို့ပြောပြီးတော့အတိုက်ခံခေါင်းဆောင်တွေနဲ့ညှိနှိုင်းပြီးတော့ဖြည့်ရှင်းဖို့စူးစမ်းပေမဲ့လည်းညှိနှိုင်းမှုတွေအခုထိမအောင်မြင်သေးပါဘူးရှင
်။2019ခုနှစ်ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးဖြစ်တဲ့ရွေးချယ်ခံမှုရှင်းပြန်သူအစိုးရအမည်စင်တင်သွင်းမှုနဲ့ပတ်သက်ပြီးတော့တင်းတင်းကြပ်ကြပ်ထိန်းချုပ်ဆောင်ရွက်မယ်လို့တရုတ်ပြည်မှာကြီးအစိုးရထိပ်တန်းဥပဒေအဖွဲ့ကကြေညာလိုက်ပါတယ်။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှူးဖြစ်ရွေးချယ်ခံသူတွေဟာ2019ခုနှစ်ရွေးကောက်ပွဲဝင်ဖို့အတွက်လူများစုစီကကြေကြေပြန့်ပြန့်ထောက်ခံမေးရဖို့လိုတယ်လို့တရုတ်အစိုးရအာဏာရမျိုးသားရေးပြည်သူ့ကွန်ဂရက်ကော်မတီအဖွဲ့ကဒီကနေ့တနင်္ဂနွေနေ့မှာဆုံးဖြတ်ချက်ချလိုက်ပါတယ်။အတိုက်ခံဘက်ကရှင်ပြိုင်သူတွေရွေးချယ်ခံမဲစင်းမှာပါလာတာမျိုးမဖြစ်စေဖို့အတွက်ထိတ်တန့်ဥပဒေအဖွဲ့ကအခုလိုဆောင်ရွက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကအခုလိုကြိုတင်စစ်ဆေးရွေးချယ်မှုမျိုးလုပ်ရင်မဲဆန္ဒပေးပွဲတွေကအတိတ်ပဲရှိမှာမဟုတ်ဘူး။ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုကိုတရုတ်နိုင်ငံကတိုက်ရိုက်ရွေးချယ်ရင်ဒီမိုကရေစီအတုပဲဖြစ်နေမယ်လို့ပြောဆိုယူဆကြတဲ့ အရင်ဗြိတိရှားကိုလိုနီဟောင်ကောင်ကျွန်းကဒီမိုကရေစီဘက်တော်သားတက်ကြွလှုပ်ရှားသူတွေအတွက်ဒီဆုံးဖြတ်ချက်ကဒေါသအမျက်ထွက်စေနိုင်တဲ့အခြေအနေရှိပါတယ်။ဒီတက်ကြွလှုပ်ရှားသူတွေကတရုတ်ပေါ်ဟောင်ကောင်ပြည်သူတွေအတန်တိတ်ဆန့်ကျင်မှုဖြစ်စေနိုင်တဲ့ချင်းချောက်မှုအန္တရာယ်လည်းဖြစ်နေပါတယ်။အရင်ကရွေးချယ်မှုတွေကိုလေ့လာရင်ဟောင်ကောင်အုပ်ချုပ်ရေးမှုအလုံးကိုတရုတ်အစိုးရလိုလားတဲ့စီးပွားရေးအတိုင်းဝိုင်းတဲ့ကလူတွေကိုရွေးကောက်ပွဲကော်မတီအငယ်စားတစ်ခုနဲ့ရွေးချယ်ခဲ့တာဖြစ်ပါတယ်။
အိန္ဒိယနဲ့ဂျပန်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေမြင့်တင်နိုင်မှုရည်ရွယ်ချက်နဲ့ဂျပန်နိုင်ငံကို၅ရက်တာခီးစဉ်ဖြစ်နေရောက်ရှိနေတဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဂျီဟာအိန္ဒိယရဲ့ဘာသာရေးအရထွတ်မြတ်ထားတဲ့ရှေးဟောင်ဘာယာနတိမြို့ကိုအရာရာခင်မီအဆင်ပြေတဲ့မြို့ဖြစ်နေအသွင်ပြောင်းရေးအတွက်မြို့ရဲ့မြေပုံကိုကျိုတိုမြို့ဝင်ဒိုင်ဆာကုဂတိုကဝါကိုပေးအပ်ခဲ့ပါတယ်။မြို့ပြလူနေမှုအတွက်အဆင်ပြေပြေရှိမဲ့သမိုင်းအမွေနှင့်မြို့ပြဖန်တီးရေးအစီအစဉ်အရအိန္ဒိယမြို့တွေကိုသမိုင်းအမွေနှင့်ဆက်ပြီးတော့ထိန်းထားရင်းနဲ့ခင်မီမျိုးပြအဖြစ်နဲ့အသွင်ပြောင်းဖို့အတွက်ကျိုတိုမျိုးကဝိုင်းဝန်းပြီးတော့ကူညီပြီးပူးပေါင်းဆောင်ရွက်ပေးမှာဖြစ်ပါတယ်ရှင်
။ဒီကနေ့တနင်္လာနေ့မှာဒီအိုင်စလန်ကျွန်းရေခဲမရှိတဲ့ area ကဘာဒါပန်ကမီးတောင်ရဲ့ပောက်ကွဲမှုဆိုင်ရာသတိပေးစနစ်အရလေးထဲမှာမီးတောင်ပြပဝင်မှုအဆင့်အမြင့်ဆုံးအန္တရာယ်ဖြစ်စေနိုင်တဲ့အနီးရောင်အဆင့်ကိုတာဝန်ရှိသူတွေကတိုးမြင့်လိုက်ပါတယ်။လွန်ခဲ့တဲ့နှစ်ပတ်အတွင်းထောင်နဲ့ချီတဲ့မြေကလျင်တန်းတွေကြောင့်အိုင်စလန်ကျွန်းမြောက်ပိုင်းအကြီးဆုံးမိတောင်သတိပေးစနစ်ထိခိုက်မှုဖြစ်ခဲ့ပြီးတော့သိပ္ပံပညာရှင်တွေကိုအမြင့်ဆုံးသတိပေးချက်ထုတ်ပြန်ခဲ့ပါတယ် Direct from Washington The Voice
of America The VOA တနင်္ဂနွေနေ့ညနေခင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုမန်အေးတန်နာကျော်နဲ့မန်မိုးဖြူတို့ကကြီးညာပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့နိုင်ငံတကာမှာထိတ်တန့်ရောက်သတင်းဆောင်ပါတစ်ပုဒ်ကိုအရင်ဆုံးပြောပြပေးပါမယ်ခင်ဗျာပါကစ္စတန်မြို့တော်ကဝန်ကြီးချုပ်နဝရှာရဖ်ရဲ့အိမ်တော်ကိုချီတက်လာတဲ့အစိုးရစန့်ကျင်ဆန္ဒပြသူတွေကိုရဲတွေကမျက်ရည်ရိုးဘုံနဲ့ရာဘာကြီးစံတွေတုံးပြီးဖြိုခွဲခဲ့ပါတယ်။အခုလိုဖြိုခွဲမှုမှာရဲတပ်ဖွဲ့အပါအဝင်လူအများအများဒဏ်ရာရခဲ့တယ်လို့ဆေးရုံကတာဝန်ရှိသူတွေကပြောပါတယ်။အစ္စလာမဘတ်မြို့တော်ကအယာစ်ဂူလ်သတင်းပေးပို့ထားတာကိုပြောပြပေးပါမယ်။ဝန်ကြီးချုပ်နဝရှာရဖ်ကိုဖြုတ်ချဖို့ထောင်ပေါင်းများစွာသောဆန္ဒပြသူတွေဟာပါလီမန်ရှေ့မှာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေတာသတင်းနှစ်ပတ်ကျော်ကြာခဲ့ပြီဖြစ်ပါတယ်။ဒီဆန္ဒပြသူအုပ်စုနှစ်စုကိုအတိုက်ခံခေါင်းဆောင်တွေဖြစ်တဲ့အီမန်ခန်းနဲ့အယူဆွဲပြင်းထန်တဲ့တရားဟောဆရာတဟာအူကတာရီတို့ကဦးဆောင်ပါတယ်။ဝန်ကြီးချုပ်ကအခုလိုနှုတ်ထွက်ဖို့တောင်းဆိုမှုတွေကိုအခြေခံဥပဒေနဲ့မညီဘူးလို့ပြောလိုက်ပါတယ်။သူရဲ့တွေးဆုံဆွေးနွေးညှိနှိုင်းမယ်လို့တောင်းဆိုမှုတွေကတော့မအောင်မြင်သေးပါဘူးအခုလိုအကြက်တဲတွေကြောင့်အတိုက်ခံခေါင်းဆောင်တွေဟာစနေနေ့ညကဆန္ဒပြသူတွေကိုဝန်ကြီးချုပ်အိမ်တော်ကိုချီတက်ကြမယ်လို့နှိုးဆော်ခဲ့ပါတယ်ဒါပေမဲ့ဝန်ကြီးချုပ်ကတော့သူ့ရဲ့ဇာတိမီဖြစ်တဲ့လာဟိုးစ်မြို့ကိုရောက်နေတာဖြစ်ပါတယ်ဆန္ဒပြသူတွေဟာချီတက်လာပြီးအတားအဆီးတွေဖြစ်တဲ့ဂုံတစ်တာတွေကိုဖယ်ရှားလိုက်တဲ့နောက်မှာတော့ရဲတပ်ဖွဲ့ကမျက်ရည်ရိုးဘုံတွေရာဘာကြီးစံတွေနဲ့ပစ်ခတ်ခဲ့ပါတယ်တို့တွေကိုကင်ဆောင်ထားတဲ့စချို့ဌာနပြသူတွေကိုအခုလိုဖြိုခွဲမှုကြောင့်နောက်ပြန်ဆုတ်သွားစေခဲ့ပါတယ်။ဒဏ်ရာအသေးအဖွက်နဲ့ဒဏ်ရာအကြီးအကျယ်ရတဲ့သူတွေအများအများလက်ခံရခဲ့တယ်လို့ဆေးရုံကတာဝန်ရှိသူတွေကအတည်ပြုပါတယ်။အစိုးရအဖွဲ့ကဥပဒေပြုမာဗီမန်မွန်ကဆန္ဒပြသူတွေကိုနှစ်ဦးနှစ်ဖက်သဘောတူထားတဲ့အနီရောင်စည်းကိုမကျော်ဖို့ပြင်းပြင်းထန်ထန်ခဏခဏသတိပေးခဲ့တယ်လို့ပြောပါတယ
် When the protesters try to break the gates of the presidency when the protesters try to break the gates of the Pakistan secretariat then of course action had to be taken and
there is ဆန္ဒပြတဲ့လူတွေအနေနဲ့သမရအိန်တော်ရဲ့ခြံဝင်ပေါက်ကိုချိုးဖျက်ဖို့ကြိုးစားတဲ့အခါနောက်ပြီးအစိုးရရုံးနေရှိတဲ့ပါကစ္စတန်ဝန်ကြီးများရုံးကိုဝင်ဖို့ကြိုးစားတဲ့အခါအစိုးရအနေနဲ့ဥပဒေအရတားဆီးဖို့လုပ်ရပါမယ်ကမ္ဘာပေါ်မှာရှိတဲ့ဘယ်နိုင်ငံကမှဆန္ဒပြသူတွေကိုအစိုးရအဆောက်အအုံနေတဲ့ပေးဝင်မှာမဟုတ်ပါဘူ
းစနေနေ့ညကတိုက်ခိုက်မှုဟာလည်းနိုင်ငံသားတန်ယုံနေနဲ့မနီးမဝေးမှာဖြစ်ခဲ့တာပါအိမန်ခန်းကသူ့ကိုထောက်ခံသူတွေကိုပါကစ္စတန်တနိုင်ငံလုံးမှာဆန္ဒပြဖို့တိုက်တွန်းထားပါတယ်ခရစ်ကတ်ကစားသမားကနေနိုင်ငံရေးသမားဖြစ်လာတဲ့သူကရွေးကောက်ပွဲပြုပြင်ပြောင်းလဲရေးနဲ့ရွေးကောက်ပွဲအသစ်ပြန်လုပ်ပေးဖို့လိုလားနေတာပါမနစ်ကမစ္စတာရှာရစ်အနိုင်ရခဲ့တဲ့ရွေးကောက်ပွဲဟာလည်းမဲမတမာမှုတွေနဲ့ပြည့်နေတယ်လို့စွပ်စွဲထားပါတယ်ကတာရီကလည်းဝန်ကြီးချုပ်ကိုအလားတူအကြောင်းပြချက်တွေနဲ့ပဲနှုတ်ထွက်စေချင်တာပါဒါပေမဲ့သူကအမျိုးသားစည်းလုံးညီညွတ်တဲ့အစိုးရကိုတင်မြှောက်ဖို့တောင်းဆိုနေတာပါနောက်ပြီးရဲတပ်ဖွဲ့ကဖြိုခွဲခဲ့တဲ့ဇွန်လဆန္ဒပြမှုမှာတည်ဆုံခဲ့တဲ့သူ့ရဲ့ထောက်ခံသူ14ဦးတည်ဆုံမှုအတွက်လည်းတရားမျှတမှုကိုလည်းတောင်းဆိုနေတာဖြစ်ပါတယ်။တချို့ဝေဖန်သူတွေကအခုလိုနိုင်ငံရေးရမငြိမ်မသက်မှုတွေရဲ့နောက်ွယ်မှာအာဏာကြီးတဲ့စစ်တပ်ရှိနေတယ်လို့တန်တရားရှိပါတယ်။
ဘာလို့လဲဆိုတော့အရင်စီဦးစီးချုပ်ဘာဗက်မူရှရက်ဖ်ကိုနိုင်ငံတော်တစ္ဆာဖောက်မှုနဲ့မစ္စတာရှရက်ဖ်အဆိုအရကတရားစွဲဆိုထားလို့ပါပဲ။အကြောင်းက1999ခုနှစ်မှာဗိုလ်ချုပ်ကြီးမူရှရက်ဖ်ကမစ္စတာရှရက်ဖ်ကိုဖြုတ်ချခဲ့တဲ့စစ်အာဏာသိမ်းမှုကိုဦးဆောင်ခဲ့တာပါ။လွန်ခဲ့တဲ့14လကအာဏာရယူခဲ့တဲ့ဝန်ကြီးချုပ်ရှရက်ဖ်အဆိုအရဟာရွေးကောက်ပွဲမှာပေးထားတဲ့ဂရိတွေဖြစ်တဲ့နိုင်ငံရေးစီးပွားရေးပြန်ကောင်းလာအောင်နဲ့လျှက်စစ်မီပုံမှန်လာအောင်မလုပ်နိုင်တဲ့အတွက်ဝေဖန်ခံနေရတာဖြစ်ပါတယ်။သူနဲ့နီးစပ်တဲ့စီးပွားရေးသမားတွေနဲ့သူ့ရဲ့မိသားစုဝင်တွေကိုလည်းအရေးကြီးတဲ့အဆိုအရနေရာတွေမှာခန့်ထားတဲ့အတွက်လည်းအခုလိုဆန္ဒပြမှုတွေဖြစ်လာရပါတယ်လို့ဝေဖန်ကြပါတယ်ခင်ဗျာ။
ဒီရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။
ခုဆက်လက်ပြီးတော့ချင်းတိုင်းရင်းသားတို့ရဲ့နှစ်တစ်ကူပွဲတော်တဲ့ရင်ကိုတင်ပြပေးပါမယ်။ချင်းလူမျိုးတို့ရဲ့ယဉ်ကျေးမှုအမွေနှစ်ကိုထိမ့်သိမ်းဆောက်ရှောက်ဖို့အတွက်အရေးပါတဲ့ပွဲတော်တစ်ခုဖြစ်တဲ့ချင်းနှစ်တစ်ကူပွဲတော်ကိုအမေရိကန်ပြည်ထောင်စုပြည်နယ်အသီးသီးမှရောက်နေကြတဲ့မြန်မာနိုင်ငံဘွားချင်းတိုင်းရင်းသားတွေစုစည်းပြီးမေရီလန်းပြည်နယ်ဖက်ဒရစ်မြို့မှာကျင်းပနေကြပါတယ်။နှစ်ရက်ကြာကျင်းပတဲ့ဒီနှစ်တစ်ကူပွဲတော်ကိုချင်းလူမျိုးထောင်ထဲချီပြီးတက်ရောက်ကြတာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံလုံးဆိုင်ရာချင်းလူမှုရေးအသင်းဥက္ကဋ္ဌပူကက်တီယိုကပြောပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ
်ဟုတ်ကဲ့ပါအမေရိကန်နိုင်ငံမှာရောက်နေကြတဲ့ချင်းမိသားစုဝင်တွေဟာနှစ်စဉ်ဩဂုတ်လကုန်ပိုင်းနဲ့စက်တင်ဘာလဇန်ပိုင်းလောက်မှာနှစ်တစ်ကူပွဲတော်ကိုကျင်းပနေကြတာမှာအခုဆိုရင်73နှစ်ကျော်14နှစ်ထဲကိုရောက်လာပြီလို့ချင်းလူမှုရေးအသင်းဥက္ကဋ္ဌပူကက်တီယိုကပြောပါတယ်တကယ်တော့ချင်းနှစ်တစ်ကူပွဲတော်ဟာမြန်မာနိုင်ငံမှာမိုးအကုန်ကောက်တစ်တွေရိတ်သိမ်းပြီးတဲ့အချိန်မှာကျင်းပလေရှိတာကြောင့်ကောက်တစ်စားပွဲလို့လည်းလူသိများတဲ့ရိုးရာအစင်လာတစ်ခုဖြစ်ပါတယ်။အမေရိကန်နိုင်ငံမှာအခုလိုနှစ်တစ်ကူပွဲတော်ကျင်းပရခြင်းရဲ့ရည်ရွယ်ချက်ကိုတော့ပူကပ်သီယိုကအခုလိုရှင်းပြပါတယ်
။ကျွန်တော်တို့ရည်ရွယ်ချက်တော့ကျွန်တော်တို့ဘူဘွားဘီဘင်ချီတာနီကျွန်တော်တို့ရဲ့ချင်းမျိုးရာတလေးထုံစင်လာရကျွန်တော်တောင်ရလုံငါနဲ့အသက်မွေးဝမ်းချောင်းလုလာတဲ့လူမျိုးနွယ်စုဖြစ်နေတော့အများအားဖြင့်တော့ဒီအော်ကူလာလာလာအလေလောက်မှာကျွန်တော်ကောက်တစ်ဒီပွဲလေးရှိပြီးတော့တနစ်တားရဲ့သူတို့လုံမာရဲ့အတီးပွင့်လေးတွေရတာနဲ့သူတို့ချီရောချီမွန်းတားရဲ့ပြီးတော့နောက်နှစ်မြန်မာလဲဒီလိုပဲအစားစားများပေါ်မြကျော်ရောဖို့လုံနိုင်ဖို့ဒီလူမျိုးနဲ့ဒါနာလုပ်တာပြီးတော့တနစ်တားရဲ့လုံငန်းကောင်းတာကိုကျွန်တော်တို့ပွဲတော်ချင်းပရာချင်းဖြစ်ပါတယ်
ဟုတ်ကဲ့ဒါဆိုရင်တော့ဒါဒီကောက်တစ်စားပွဲလည်းဟုတ်တယ်နှစ်တစ်ကူပွဲလည်းဟုတ်တယ်ပေါ့နော်အဲ့လိုသဘောမျိုးဖြစ်မလား
ဟုတ်တယ်အဲ့လိုမျိုးကောက်အရင်တုန်းကတော့ကောက်တစ်စားပွဲရှိတယ်ပြီးတော့ကျွန်တော်တို့တည်တဲ့အတိုင်းပဲရှင်းလို့မျိုးလည်းမျိုးလို့ရှုလို့ကွဲနေတော့အခေါ်ဝလေးတွေကလည်းနည်းနည်းမတူရာလေးတွေရှိတော့နောက်ပိုင်းကျမှအားလုံးပုံစံတူတော့အောင်ဆိုပြီးကျွန်တော်တို့ချင်းနျူယာဖက်စတီဗယ်ချင်းနှစ်တစ်ကူပွဲတော်ဆိုပြီးတော့ကျွန်တော်တို့ဒီအခေါ်ကိုတုံးပြီးကျွန်တော်တို့ကျင်းပလေရှိပါလေအရင်အခေါ်ကကောက်တစ်စားပွဲတို့ကိုမတုံးတော့ဘဲနဲ့ကျွန်တော်ချင်းနှစ်တစ်ကူပွဲလို့ကျွန်တော်တို့တုံးလာတာဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့မြန်မာပြည်မှာရှိတုန်းကရောမြန်မာပြည်မှာအခုရှိနေတဲ့ချင်းနေချင်းတောင်ကချင်းလူမျိုးတွေကရောဘယ်နေရလို့တတ်တတ်မမတတ်မှတ်ထားတာရှိလဲဗျာဒီကောက်တစ်စားပွဲပဲခေါ်နှစ်တစ်ကူပွဲပဲခေါ်ပေါ့နော
်ဒီလိုရှိနေပါလေဥပမာပြောရရင်ကျွန်တော်တို့ချင်းပြည်နယ်မှာဆိုရင်သူတို့လည်းပဲရာတီရောလည်းဒီဩဂုတ်လလည်းတော့မူတအားရနေတော့ဒီလူမျိုးပွဲလုပ်ဖို့အစီအမပြီးတော့သူတို့လည်းနည်းနည်းမူနှောင်းပိုင်းမူမရောရတဲ့အချင်းအများအားဖြင့်တော့သူတို့အစီအပြေတဲ့အချင်းကိုတနည်းတနည်းနည်းရပ်တမတာမရှိဘဲနဲ့တချို့လူကြတော့လည်းစက်တင်ဘာလကုန်အောက်တိုဘာလလောက်မှလုပ်ရပြီးတော့ချင်းလူမျိုးတွေဆိုရန်ကုန်မြို့လူဘာလူမရှိတဲ့ဒီစက်တင်ဘာအောက်တိုဘာမှာပဲကျွန်တော်တို့ပွဲလုပ်လေရှိပါတယ်ရက်ကူတီချအကန့်တမထားနိုင်တီဘူးခမရအဲ့ဒါအချိန်ရပဲကျွန်တော်တို့ဒီနှစ်တစ်ကူပွဲကိုလုပ်နေပါတယ
်အမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကနေချင်းမိသားစုတွေနဲ့အတူနှစ်တစ်ကူပွဲတော်ကိုတက်ရောက်လာသူလည်းဖြစ် ချင်း online tv ကိုဥဆောင်လုပ်ကင်နေသူလည်းဖြစ်တဲ့ကိုပြန်းတဲကလည်းအခုလိုနှစ်တစ်ကူပွဲတော်ကျင်းပတာဟာဒီနိုင်ငံမှာရောက်နေကြတဲ့ချင်းလူငယ်တွေအတွက်ရိုးရာရင်ကျေးမှုအမွေအနှစ်ကိုထိန်းသိမ်းမှုအတွက်အရေးကြီးတဲ့ပွဲတော်ဖြစ်တယ်လို့အခုလိုရှင်းပြပါဗျ။အဲ
့ဒါတော်တော်လေးရေးကြီးတယ်လို့ကျွန်တော်အနေနဲ့မြင်တယ်ပြည်လူကြီးတွေလည်းဒီတိုင်းပဲမြင်တယ်လေ။ဘာလို့လဲဆိုတော့ဒီနိုင်ငံရောက်လာတော့တချို့ကလေးတွေကခုဒီမှာမွေးတဲ့လူလည်းရှိတယ်တချို့ငယ်ငယ်တွေကဒီရောက်ပြီးတော့ခုအစေကျော်တဲ့ရွယ်လေးတွေကျွန်တော်တို့လူမျိုးစူးစူးစီစီနဲ့အဲ့လိုမျိုးရင်ကျေးမှုနဲ့ဆိုင်တဲ့ပွဲလေးတွေအနည်းဆုံးတစ်နှစ်တစ်ခါလောက်မလုပ်လို့ရှိရင်တို့ကျွန်တော်တို့ယူဆောင်လာတဲ့ဒီအချင်းရင်ကျေးမှုပေါ့လေအကဖြစ်ဖြစ်ပြီးတော့ထိန်းသိမ်းထိုက်တဲ့ရင်ကျေးမှုလေးတွေတို့တချို့တည်းဆိုမြင်သွားတာတွေရှိတယ်အဲ့ဒါကြောင့်ကျွန်တော်တို့အစဉ်လာထိန်းသိမ်းထိုက်တဲ့ရင်ကျေးမှုထိန်းသိမ်းဖို့အတွက်ဒီပွဲတော်ဟာတော်တော်လေးကိုအရေးကြီးတယ်လို့ကျွန်တော်မြင်တယ
်လူငယ်တွေဘက်ကရောအခုလိုဆိုအမေရိကန်နိုင်ငံဆိုတာတကယ်ကိုဘယ်နိုင်ငံပဲရောက်လာရောက်လာတစ်ကမ္ဘာလုံးကလူမျိုးစုံရောက်နေကြတာလည်းမှန်တယ်ဒါပေမဲ့ဒီနိုင်ငံကိုရောက်သွားတဲ့အခါမှာအထူးသဖြင့်လူငယ်တွေဟာဒီခေတ်ပေါ်ရည်စည်းကြောင်းလို့ခေါ်တဲ့ဒီ Hollywood style တို့ပါတို့ယဉ်ကျေးမှုကိုယဉ်ကျေးမှုတစ်ဖြည်းဖြည်းပြောက်ပြီးတော့အမေရိကန်နိုင်ငံရဲ့ပြည်မဒီယဉ်ကျေးမှုရည်စည်းကြောင်းတွေကိုမျောပါသွားကြတယ်ပေါ့နော်ဆိုတော့အဲ့လိုမျိုးဒီလိုမျိုးပွဲတွေလုပ်ပေးတဲ့အတွက်ကိုကလေးတွေကြားထဲမှာကိုယဉ်ကျေးမှုကိုတန်ဖိုးထားရမယ်တို့ဒီဟာထင်းသိမ်းရမယ်တို့ဆိုတော့အမြင်တွေရှိလာသလား
ဟုတ်ဟုတ်ခုတီဟာ experience အရတော့ဟုတ်တယ်တော်တော်လေးထိရောက်ပါတယ်တချို့ကလေးတွေတခါမှမမြင်ဖူးတဲ့လူတွေဩကျွန်တော်တို့လူမျိုးရင်ချင်းမှုရှိနေပါလားအဲ့လိုမျိုးရင်ချင်းမှုကားလေးတွေမြင်တော့သူတို့တော်တော်လေးကိုဘယ်လိုပြောမလဲခံစားရတယ်ဗောလေအဲ့လိုမျိုးစားပါလိမ့်ရင်ချင်းမှုလေးတွေရှိတယ်ဆိုတာအရင်တော့မသိတဲ့လူတွေလည်းခုအဲ့ဒီပွဲကိုလာတော့သိလာတယ်ပြီးတော့ကျွန်တော်တို့ရင်ချင်းမှုဘယ်လောက်ရဲ့ကြီးလဲဘယ်လိုပုံမှုဆောင်ရှောက်ရမလဲဆိုတော့သူတို့ဘယ်လိုပြောမလဲအဲ့ဒီအတွက်တော်တော်လေးကိုအရေးပါတဲ့ကဏ္ဍမှာပါတယ်တော်တော်လေးကျုပ်ကျုပ်တယ်ပေါ့လေတူချောအဖြစ
်အခုနေမယ်ရီလန်းပြည်နယ်မှာကျင်းပတဲ့ချင်းနှစ်တကူပွဲတော်မှာလူငယ်တွေအတွက်ပျော်ပွဲရှင်ပွဲတွေဖြစ်တဲ့ဘောလုံးကံပြိုင်ပွဲပြစ်ခုံပြစ်ပြိုင်ပွဲမယ်ရွေးပွဲရိုးရအကအဆုံးအလင်းစတာတွေနဲ့စနေနဲ့တနင်္ဂနွေနေ့ရက်မှာပျော်ရွှင်စွာကျင်းပသွားကြမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကပြည်နယ်အသီးသီးမှာရောက်နေကြတဲ့ချင်းလူမျိုးစုစုပေါင်း 3,000 လောက်ရှိတယ်လို့ချင်းလူမျိုးရေးအသင်းတာဝန်ရှိသူတွေကခံမှန်းထားကြတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းတင်ပြသွားတာပါအခုဆက်လက်ပြီးအိန်းနီချင်းထိုင်းနိုင်ငံကအင်းဆက်ပိုးကောင်တွေစားတဲ့အကြောင်းသတင်းဆောင်ပါကိုတင်ပြပေးပါမယ်အင်းဆက်ပိုးကောင်တွေစားသုံးမှုခေတ်စားလာတဲ့ထိုင်းနိုင်ငံမှာအခုအခါတရားဝင်မှတ်ပုံတင်ထားတဲ့မွေးမြူရေးခြံပေါင်း 2,000 ကျော်အထိရှိလာပြီးကမ္ဘာပေါ်မှာအင်းဆက်ထုတ်လုပ်မှုအများဆုံးတိုင်းပြည်တစ်ခုလည်းဖြစ်လာပါတယ်လူတွေရဲ့အဓိကအစာမဟုတ်ပေမဲ့အင်းဆက်တွေမှာပရိုတိန်းအသားဓာတ်နဲ့ဗီတာမင်လို့ခေါ်တဲ့အာဟာရဓာတ်တွေအများကြီးပါဝင်တာကြောင့်စားသင့်တဲ့အစာအစာလို့လည်းကုလသမဂ္ဂစားနယ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကပြောပါတယ်ဒီအကြောင်း AP သတင်းဆောင်မကတော့ကိုအောင်လွင်ဦးကပြောပြပေးမှာဖြစ်ပါတယ
်ပြည်တို့နိုင်ငံတို့လိုအင်းဆက်ပိုးကောင်တွေနဲ့ထိုင်းနိုင်ငံကစိုက်ပျိုးမွေးမြူရေးသမားတွေအတွက်အပိုငွေရပောက်တစ်ခုဖြစ်လာနေပါတယ်ထိုင်းနိုင်ငံကအစင်းရဆုံးဒေသတစ်ခုဖြစ်တဲ့အရှေ့မြောက်ဘက်ကနခွန်ရက်စီမာခိုင်မှာဆိုရင်လေတချိန်ကမွေးရည်ကိုအားထားပြီးစပားဆိုင်လို့ရတဲ့ဝင်ငွေကိုအဓိကမှီခိုနေကြတဲ့လယ်သမားတွေအတွက်အခုခါစီးပွားရေးအကျိုးအမြတ်တွေကိုခံစားနေကြရတာပါ channel တွေကကျက်စာတွေအသေးရက်တွေကိုမှီဝဲလို့ရှိတဲ့ပြည်လူမျိုးအင်းဆက်တွေကိုမွေးမြူနေတဲ့ခြံသမားတူဦးဖြစ်သူဘွန်တန်ပူတာချက်ဟာဆိုရင်လေလွန်ခဲ့တဲ့၄နှစ်လောက်ကစလို့ဒီလုပ်ငန်းကိုစလုပ်ခဲ့သူဖြစ်ပါတယ
်เมื่อก่อนรายได้ครั้งนึงเป็นปีครับ
အရင်တော့ဆိုရင်တော့တစ်နှစ်မှာတစ်ခါစပားပေါ်တဲ့အချိန်ကြမှာဝင်ငွေရခဲ့ပေမဲ့ပြည့်မွေးတဲ့လုပ်ငန်းကတော့နှစ်လတစ်ကြိမ်ဆိုတော့တစ်နှစ်ကို6ခါလောက်ငွေရပါတယ်မိသားစုတွေပတ်စံပိုးရတာပေါ့ဗျာ
အရင်နေ့မြများဆဆမဆက်ရတယ်လို့တိတ်လည်းမပင်ပန်းလာတဲ့ဒီလုပ်ငန်းကနေတစ်နှစ်ကိုအမေရိကန်ဒေါ်လာ3,000လောက်ရတယ်လို့လည်းသူကပြောပါတယ်ပြည့်တီနှံကောင်တွေဘီလာကောင်တွေလို့အင်းဆက်ပေါင်းစုံကတော့ဘန်ကောက်မြို့တော်လိုနေရာမျိုးထိတွင်တွင်ကျကျရောင်းချနေကြတာပါဘန်ကောက်ကဈေးဆက်တစ်ယောက်ဖြစ်တဲ့အွန်လွန်ဘုံထံကတော့စားလို့ရတဲ့ပိုးကောင်မျိုးစုံကိုအစိုးရအချောက်ပါနေဆောင်ကနေမှာယူရတယ်လို့ပြောပါတယ
်ဒီခါဒီဆိုကတည်းကမီးပွားတင်းလီတက်တဲ
့ရောင်းရဆုံးကတော့ပြည့်တွင်ပိုးနဲ့နှံကောင်တွေပါတခြားပိုးကောင်တွေကတော့တိတ်မရောင်းရပါဘူ
းကြိုက်တဲ့သူတွေကတော့ဈေးကြီးပေမဲ့ဝယ်စားကြတယ်လို့လည်းသူကပြောပါတယ်ဘန်ကောက်ဈေးထဲမှာတော့ပြည့်1ကီလိုဂရမ်ကို13ဒေါ်လာခါချင်ဟုတ်1ကီလိုကိုတော့16ဒေါ်လာအထိဈေးပေါက်ပါတယ်ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့2013ခုနှစ်အစည်းအဝေးခန်းစာမှာတော့ကမ္ဘာတဝန်းအင်းဆက်ပိုးကောင်တွေကိုအစဉ်အလာအနေနဲ့စားသုံးကြတဲ့နိုင်ငံပေါင်း100နီးပါးရှိပြီးအထူးသဖြင့်အာရှအာဖရိကတောင်အမေရိကတိုက်နိုင်ငံတွေမှာမျိုးစိတ်ပေါင်း1600ကျော်ကိုစားသုံးနေကြတယ်လို့ဖော်ပြထားပါတယ်။အင်းဆက်တွေဟာမွေးတဲ့သူတွေအတွက်ဝင်ငွေရယုံသာမကစားတဲ့လူတွေအတွက်လည်းအာဟာရပြည့်ဝတယ်လို့အစိုးရကစားကိုပူးတွဲပြုစုခဲ့သူတူဖြစ်တဲ့ FAO အရာရှိ Patrick Dask ကပြောပါတယ်
။ For many people is that it's good, healthy, nutritious food. The amount of protein that's in insects is equivalent to meat or fish.
လူတွေအတွက်ကျန်းမာရေးနဲ့ညီညွတ်စေသလိုအာဟာရပြည့်ဝတဲ့အစားအစာလည်းဖြစ်ပါတယ်။တခြားသံဃာတွေမှာပါသလိုပဲ insect ပိုးတွေမှာ protein ဓာတ်တွေပါဝင်ပါတယ်။ insect အမျိုးအစားပေါ်လိုက်ပြီးအာဟာရဓာတ် vitamin ဓာတ်သတ္တုဓာတ်တွေလည်းပါဝင်ပါတယ်
။ကျွမ်းကျင်သူတွေရဲ့လေးလာချက်အရဆိုရင်တော့ခါကျင်တို့နှံကောင်တို့ရေပိုးကောင်တို့အဆိုရင်အမဲသားမှာပါဝင်တဲ့ protein ဓာတ်နဲ့ဇာတ်ရူလောက်ရှိပြီးအစီပါဝင်မှုမှာတော့နည်းပါးနေတာကိုလည်းတွေ့ရှိထားကြတာပါ။လူတွေစားသုံးနိုင်တဲ့ insect တွေကိုမွေးမြူတာလည်းတခြားအသားထွက်တိရစ္ဆာန်မွေးမြူရေးထက်ပတ်ဝန်းကျင်ကိုထိခိုက်မှုနည်းပါတယ်လို့လည်း FAO ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။တော်ရုံမျိုးပါနှစ်နှစ်ခြိုက်ခြိုက်စားသုံးနေရတဲ့ထိုင်းနိုင်ငံက insect တွေကိုအိန္ဒိယမြန်မာကမ္ဘောဒီးယားလာအိုနဲ့တရုတ်နိုင်ငံတွေကပါအမြောက်အများတင်သွင်းနေတာပါ။ဘန်ကောက်ကစားသောက်ဆိုင်မှာဖောက်တဲ့တရားဖြစ်တဲ့ဘွန်လူချန်မာနူကတော့ဗီလာကောင်ကိုအကြိုက်ဆုံးလို့ဆိုပါတယ
်။မတနီယောလက်ကနုမ်
လေးလေးပင်ပင်နဲ့နင်းကြပါတယ်သူတဘာဝကအချားပိုးကောင်နေနဲ့မတူပဲလေးလေးပင်ပင်နဲ့မှွေးလဲမှွေးပါတယ
်နှစ်စဉ်ပြင်းပြဝင်ငွေဒေါ်လာ2200လောက်ရှိတဲ့ထိုင်းနိုင်ငံမှာအခုခါအင်းဆက်မွေးမြူသူတွေကတော့ဒေါ်လာ5000လောက်ထိဝင်ငွေရရှိနေကြတာပါမကြသေးခင်နှစ်ကစလို့နှစ်စဉ်ပြင်းပြတန်းချင်း9500လောက်ထိထုတ်လုပ်လာတဲ့ထိုင်းနိုင်ငံဟာအခုခါကမ္ဘာပေါ်မှာအင်းဆက်ထုတ်လုပ်မှုအများဆုံးနိုင်ငံလဲဖြစ်လာခဲ့ပါတယ်ခင်ဗျာ
ကိုအောင်လင်းဦးတင်ပြသွားတာပါ VOA ကနေနောက်2နာရီကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 12123လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9355တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမြန်မာပြည်မှပေးစာများဦးစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့တန်ကြီးစကားအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်တနင်္ဂနွေညနေခင်းအစီအစဉ်လေးမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြံနေသေးတဲ့အချိန်တွင်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကကြီးညာပေးပါမယ
်အီရန်နိုင်ငံမြောက်ပိုင်းမှာဂျီဟတ်ဝါဒီတွေစီးနင်းခံရလို့မြို့နယ်လူတွေနှစ်လကြာပိတ်မိနေပြီးတော့စားရည်ရိတ်ခါနဲ့ဆေးဝါးပစ္စည်းတွေလည်းလျော့ပါလာနေတဲ့အမာလီမြို့ကိုအီရတ်တပ်ဖွဲ့တွေဒီကနေ့ပဲထိုးဖောက်ဝင်ရောက်နိုင်ပြီလို့အီရတ်အရာရှိတွေကပြောပါတယ်။အမာလီမြို့တဝိုက်မှာ ISIS Islamic နိုင်ငံတော်တပ်ပုံတွေကိုအမေရိကန်ကလေကြောင်းကစစ်ဆင်မှုလုပ်ခဲ့ပြီးတော့မြို့ထဲမှာပိတ်မိနေသူတွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေချပေးခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ရုရှားနိုင်ငံအနေနဲ့ယူကရိန်းအရှေ့ဘက်မှာစစ်ရေးလှုပ်ရှားမှုတွေကိုဆက်ပြီးတော့လုပ်နေအောင်မယ်ဆိုရင် EU ဥရောပသမဂ္ဂအနေနဲ့ပိတ်ဆို့တန်းခတ်မှုအသစ်တွေလုံးရလိမ့်မယ်လို့ဒီနေ့အစောပိုင်းမှာပဲသတိပေးပြောဆိုသွားပေးခဲ့ပါတယ်။ဒါမဲ့လည်းအဖွဲ့ဝင်28နိုင်ငံတွေကနိုင်ငံတော်တော်များများကရုရှားရဲ့သဘာဝတန်ခွင်နဲ့ကုံသွေးရေးပေါ်မိခိုအားထားနေရတဲ့နိုင်ငံတွေဖြစ်တာမလို့ရုရှားပေါ်မှာချမှတ်မဲ့အရေးယူပိတ်ဆို့မှုဘလောက်ထိပြင်းထန်မယ်ဆိုတဲ့အချက်နဲ့ပတ်သက်လို့ဥရောပသမဂ္ဂထဲမှာသဘောထားကွဲလွဲမှုတွေကနည်းနည်းရှိုင်းရှိုင်းရှိနေပါတယ်။2018ခုနှစ်ဟောင်ကောင်ကျွန်းအုပ်ချုပ်ရေးမှုဖြစ်တဲ့ရွေးချယ်ခံရဖို့အမည်စီးရင်တင်သွင်းတဲ့ကိစ္စနဲ့ပတ်သက်လို့တင်းတင်းကြပ်ကြပ်ထိန်းချုပ်ဆောင်ရွက်မယ်လို့တရုတ်ပြည်မှာဂျီအစိုးရရဲ့ထိပ်တန်းဥပဒေအဖွဲ့ကကြေညာသွားပါတယ်။ပါကစ္စတန်နိုင်ငံအစ္စလာမဘတ်မြို့မှာအစိုးရစန့်ကျင်သူဆန္ဒပြသူတွေနဲ့ရဲတွေကြားမှာတိုက်ခိုက်မှုတွေဖြစ်ပွားတာသတင်းရိုက်ကူးတင်ပြရတဲ့ရုပ်မြင်သံကြားအဖွဲ့သားတွေနဲ့တခြားသတင်းတောက်တွေကိုပါကစ္စတန်ရဲကစတင်ပြီးတိုက်ခိုက်ခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမတ်အေးတန်နာကျော်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်တင်ကြီးထိုက်ဖြစ်ပါတယ်အင်ဂျင်နီယာကတော့ဂျူဂီလ်ဖြစ်ပါတယ် VOA American အတန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်တော်တာရှင်နဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်
This program has come to you from the Voice of America, Washington.